ဖြစ်ခဲ့မှာခင်ဗျာအီရန်နဲ့အနောက်အုပ်စုအင်အားကြီးနိုင်ငံတွေကြားဗီယက်နမ်မြို့မှာနျူကလ িয়ার သဘောတူညီချက်မရခင်အီရန်နဲ့အမေရိကန်ကြားအကျဉ်းသားလက်လေရေးရှုပ်ထွေးနေတဲ့သဘောတူညီချက်ရရှိလိုက်တဲ့အတွက်စနေနေ့မှာနိုင်ငံစလုံးကအကျဉ်းသားတွေကိုအပြန်အလှန်လွှတ်ပေးခဲ့ကြပါတယ်ပြန်လည်လွတ်မြောက်လာတဲ့အမေရိကန်နိုင်ငံသားတွေတဲ့အီရန်ကတရှုံမှုနဲ့ပြစ်ဒဏ်စီရင်ခံပြီးရက်ပေါင်း900ကျော်ထိန်းသိမ်းခံထားရတဲ့ဝါရှင်တန်ပို့သတင်းစာရဲ့အီရန်နိုင်ငံဆိုင်ရာသတင်းတောက်ဂျေဆွန်ရဇိုင်းယန်လည်းပါဝင်ပါတယ်သူ့ပေါ်တင်ထားတဲ့အဲ့ဒီဆွဲချက်ဟာမမှန်ကန်ကြောင်းအမေရိကန်အစိုးရသူ့ရဲ့အလုပ်ရှင်နဲ့မိသားစုဝင်တွေကငြင်းဆိုထားပါတယ်။တခြားပြန်လွှတ်လာသူတွေထဲမှာခရီးယန်တရားဟောဆရာတဦးနဲ့အီရန်နယ်ဘွားအမေရိကန်နိုင်ငံသားမရိန်တပ်ဖွဲ့ဝင်တဦးတို့လည်းပါဝင်ပါတယ်။အီရန်ဘက်ကစုစုပေါင်းအကျဉ်းသား5ဦးကိုလွတ်ပေးရမှာဖြစ်တဲ့အကြောင်းအမေရိကန်အရာရှိတွေကပြောပါတယ်။အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့ဗီယက်နမ်မြို့မှာရောက်နေကြတဲ့တန်တပန်တွေကပြင်ဆင်နေကြတဲ့အချိန်14လကြာဆွေးနွေးခဲ့ကြတာရဲ့ရလအဖြစ်နဲ့လွန်ခဲ့တဲ့24နာရီအတွင်းအကျဉ်းသားလဲလှယ်ရေးသဘောတူညီချက်ကိုရရှိလိုက်တာလို့အမေရိကန်အရာရှိတွေကပြောပါတယ်အမေရိကန်ဘက်ကအကျဉ်းသား9ဦးကိုပြန်လွတ်ပေးရမှာဖြစ်ပြီးအဲ့ဒီလူတွေဟာအကျဉ်းထောင်ထဲမှာရှိနေပြီးသားသူတွေဒါမှမဟုတ်အီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုချိုးဖောက်တဲ့သူတွေဖြစ်တယ်လို့ဆိုပါတယ်ဝါရှင်တန်ဒီစီမြို့မှာထုတ်ပြန်တဲ့အကြေညာကြေညာချက်မှာတော့တခြားအီရန်နိုင်ငံသား9ဦးကိုတက်ညာခွင့်ပေးပြီးအမေရိကန်နိုင်ငံအပြင်မှာရှိနေသူ14ဦးကိုတင်ထားတဲ့ဆွဲချက်တွေကိုပြန်လည်ရုပ်သိမ်းပေးလိုက်ကြောင်းဖော်ပြထားပါတယ်အီရန်နဲ့အကျဉ်းသားဖလှယ်ရေးသဘောတူညီချက်ရရှိကြောင်းဒီသဘောတူညီချက်ဟာဖမ်းဆီးခံထားတဲ့အကျဉ်းသားတွေပြန်လုပေးရေးအတွက်ရည်ရွယ်ပြီးအီရန်နဲ့တိဆောက်ထားတဲ့တန်တမာဆက်ဆံရေးလမ်းကြောင်းအရရရှိခဲ့ခြင်းဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကလည်းကြေညာချက်ထုတ်ပြန်ပါတယ်